'cause it only serves to make me more determined to achieve my final goal. And I come back.
看我的心，叫家人们出来的人，叫家人。他说我在做，内容不多，对，叫家人们好像叫家人。他说我东西多的，哎嘛，我们要干啥？眼看的，哎，教育的事业，我们都讲。内容不出来的，他说我东西都在做，多嘞，多这边人气的，那么叫各种不说话，有经济，没事说点那个叫家。哎呦嘞，哎呦亲妈，养牛不一样的说，格娃就生一些，那个生一些，哎喜欢是养，对也没事，养牛这个话，我不能讲讲确实是没对的，哎喜欢生一些一样的没说，这看爸爸们宠物园，他妈生一些的，宠物园的，哎喜欢不，养牛这个也闹个这样的呀，包括飞罗对嘛，那边啥子该看的了，飞罗的，那飞罗的看啥子，伢咱们就那个表现。哎，你会不会老马哥呢？一个地公庙前，绝对有人背面供的，那不然那叫山东叫人。山县那山东的老马人，马山县，到平头去，后来过来给我们给领导，有女的嘛？啊，不喜欢那句，哎，我操，哪里来的？说，表姐呢？啊，女的怎么样？讲路的穿少的，讲家里的不咋的着，然后讲那领导表白，哎，天嘛，山县嘛，走老板什么？哎，要走山县嘛，就得平头去跑的。那家照片没有去过的，另外那边咯，我们要眼看的、耳看的、脚碰的、麦干的、人上的把的，啊，狗干的都比得喜欢是多点，前一前一个月年末年把人也给弄些钱去，这帮现在不求你的账目，待你的账目账哪里？哎，你也是在赔那个，哎嘛，只要赔你对了，来年你是亏的，都没赢的，对下了，哎，得喜欢现在我好好啊。应该讲过了 ，morning train 的什么 ，transit 巴马属于 A 交通集团一类的，工地嘛，在瓦隆里边。第二嘛，因为说呢，工人呢，都巴马的欧洲的嘛，谢谢一个啦。人家你讲嘛，比较嘛拉开，人家也是一个，就就是。
哎，那个罗，你们叫啥意思啊？去乌牛噶？亚达西多，你别念呀，啥比好比外的姑妈？啥意思啊？嘛，去多去牛去呢？巴德路，格罗尼克噶。ကိုနိုင်ငံမှာတိုင်းတစ်ပါးဖိနှိပ်ခံနေရတာကိုနိုင်ငံတကာသိအောင်ကြိုးပမ်းခဲ့တဲ့အကြောင်းထည့်သွင်းပြောကြားခဲ့တာကိုပြန်လည်ကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။ဆရာချီဦးညိုရည်ညွှန်းတဲ့ဒေါက်ခင်မျိုးချစ်ကဖေးသူပါလေ။ကွယ်လွန်နေပြီဖြစ်တဲ့စာရေးဆရာကြီးချီမုံဦးတောင်းသူမကွယ်လွန်မီ VOA ကိုပြောပြခဲ့တာက
ဒေါက်ခင်မျိုးချစ်က1300ခန့်အရေးတော်ပုံတုန်းကစတင်ပြီးတော့ဗမာစာပေလောကမြန်မာနိုင်ငံရဲ့လောကကိုဝန်းလာခဲ့တဲ့အမျိုးသမီးခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်။1300ကြီးရေတော်ပုံဆိုတာကတော့6ရေနံမြေမှာ BOC လုံသမားတွေကနိုင်ငံခြားသားအရေးရှင်တွေကိုမချေနှက်တာကြောင့်ပြန်လည်သပိတ်မှောက်တဲ့အဲ့ဒီသပိတ်မှောက်ပွဲကြီးရဲ့ဟာဗမာပြည်ရဲ့1300ကြီးနိုင်ငံရေးအရေးတော်ပုံကြီးစခဲ့ပါတယ်။အဲ့ဒီတော့ကရေနံမြေရလုံသမားတွေရန်ကုန်ချီတက်လာပြီးတော့သူတို့ရဲ့အခွင့်အရေးတွေတောင်းဆိုတဲ့အခါမှာပဲခုဘက်ကအလုံသမားတွေကလည်းပဲသူတို့အခွင့်အရေးတွေတောင်းဆိုပါတယ်။အဲ့ဒီအချိန်မှာအရေးကုံထဲမှာအမျိုးသမီးတွေတတတာပါဝင်နေတယ်လို့ဆိုပြီးတော့1939ခုနှစ်ဇန်နဝါရီလ29ရက်နေ့မှာရွှေဘုံကုန်းတော်ပေါ်မှာအမျိုးသမီးတို့အစည်းအဝေးတစ်ခုကျင်းပပါတယ်။အဲ့ဒီအစည်းအဝေးမှာအခမ်းအနားမှုဖြင့်ဆောင်ရွက်တဲ့ပုဂ္ဂိုလ်ကတော့မခင်များဆိုတဲ့အမျိုးသမီးဦးတူဖြစ်ပါတယ်အဲ့ဒီအစည်းအဝေးကလက်ရှိ90တန်းသာအုပ်ချုပ်ရေးဖြစ်တဲ့1935ခုအခြေခံဥပဒေကိုအလိုမရှိဘူးလို့ကြက်ကြက်သားသားပယ်ချပါတယ်ကိုမင်းကိုချင်းအစိုးရတည်ထောင်မယ်လို့ရဲရဲဝံ့ဝံ့တောင်းဆိုပါတယ်အဲ့ဒီအစည်းအဝေးဟာမှာပဲမြန်မာပြည်လွတ်လပ်ရေးအမျိုးသမီးအဖွဲ့ကိုဖွဲ့စည်းပါတယ်အဲ့ဒီတော့ဖွဲ့စည်းတော့မခင်များကဒုတိယဥက္ကဋ္ဌဖြစ်ဆောင်ရွက်ပါတယ်မခင်များကအဲ့ဒီအသိကြီးထောင်တဲ့ချိန်ကစပြီးတော့ခင်မျိုးချင်းဆိုတဲ့ကလောင်နာမဲတဲ့ဆောင်းပါးတွေအများပြားရေးပါတယ်ဒီတော့ဂျာနယ်ကြီးပေါ်ရေးမဂ္ဂဇင်းတုတ်တရေးဂျာနယ်စနေတကနီဂျာနယ်စတဲ့စာဆောင်တွေမှာသူကဆောင်းပါးရေးတဲ့အခါမှာအညိုရဲ့အဖြူရဲ့အကွက်စိတ် ပင်ဒီအကြီးလေးဝေးပြီးမြန်မာထိုင်းနိုင်ငံရိုက်ထားတဲ့ချောမောလပ်ပါတဲ့သူရဲ့ဓာတ်ပုံလေးနဲ့ပေါ်ပြတယ်အဲဒီတုန်းကနဲ့ခင်မျိုးချစ်ရဆောင်းမတွေကလူကြိုက်များခဲ့ပါတယ်
မြန်မာဆိုရှယ်လစ်လမ်းစဉ်ခေတ်ကအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ The Working People's Daily မှာဒေါက်ခင်မျိုးချစ်နဲ့အတူအက်ဒီတာအဖြစ်ထမ်းဆောင်ခဲ့သူဒေါက်ခင်ဆွေးလာကလည်းဆရာမကြီးဒေါက်ခင်မျိုးချစ်ရဲ့ကလောင်စွဲရည်နဲ့ပတ်သက်လို့ပြောပြတာကတော့
မကြီးဒေါက်ခင်မျိုးချစ်ဟာတရင်းစာသမားကောင်းစာရေးဆရာကောင်းဖြစ်ယုံနေမကပါဘူးမျိုးသမီးတယောက်ဇနီးတယောက်မိခင်တယောက်ဖြစ်နေလေအထုဆန်းနမူနာယူတိုက်တဲ့မျိုးသမီးကြီးတယောက်ဖြစ်ပါလေဘယ်ကိစ္စဘယ်အကြောင်းအရာမဆိုကိုအရှိအရှိတိုင်းဓမ္မဒိဋ္ဌံကြကြနဲ့စင်ကျင်သုံးသပ်တတ်ပါလေအဆိုးအကောင်များကိုအကျိုးနဲ့အကြောင်းနဲ့လူတစ်ဖက်သားနားခံတာအောင်ဘဝင်ကြအောင်အမြင်ရှင်းအောင်ပညာရှိပိသစွာတိုတိုနဲ့လူရင်းအတိုင်းကိုရဲရင်ဝဝဝေဖန်တတ်ဆုံးမတွင်တင်တတ်ပါတယ်မာကြီးရဲ့ဝေဖန်ချက်ခင်မြင်ချက်များဟာမှန်ကန်တိကျထိမိလွန်းလို့အများကပြန်လဲခြေပစောတကတက်နိုင်ဖို့အတော်ခဲရင်နေကြတာကိုလည်းတွေ့ရှိခဲ့ရပါတယ်
။ဒေါက်ခင်မျိုးချစ်ရေးသားခဲ့တဲ့စာပေတွေကဘာတွေပါလဲ။မြမစာပေလီလာလိုက်စားသူသူတေသည်ဥအောင်စောဦးကပြောပြခဲ့တာကတော့
ဆရာမကြီးရေးခဲ့တဲ့စာအုပ်တွေဟာပြည်သူလူထုကိုအလုပ်ချေပြုတဲ့စာပေတွေလူထုတွေရဲ့ဘဝကိုဖွင့်ဆိုရှင်းပြတဲ့စာပေတွေကိုတွေ့တဲ့အတွက်ဒါပြည်သူချစ်တဲ့စာရေးဆရာတယောက်လို့ကျွန်တော်တို့အနေနဲ့လေးစားကူညီတဲ့ရှိရာဖြစ်ပါတယ်။သူတင်သူရေးခဲ့တဲ့စာအုပ်တွေနဲ့ပတ်သက်ကိုလိုနီခေတ်တုန်းကဆိုကောလိပ်ကျောင်းသူများရဲ့ဘဝတွေနဲ့ပတ်သက်တဲ့ဟာမျိုးပေါ့လေကောလိပ်ကျောင်းသူဆိုတာနောက်စစ်နှောင်ကျိုးဆိုတဲ့ဟာမျိုးတွေစစ်တရှိုးများဆိုတဲ့စာအုပ်တွေလူမုံတိုင်းဆိုတဲ့စာအုပ်တွေအစရှိတဲ့စာအုပ်တွေကိုရေးသားခဲ့တာဖြစ်ပါတယ
်ရာစုဝင်တော့ဖြစ်တဲ့အဖဦးတော်အမိဒေါ်တန်းတင်မွေးချင်း၅ယောက်နဲ့အကြီးဆုံးစကိုင်းဇာတိသူဒေါက်ခင်မျိုးချစ်ဟာတရင်းစာနယ်ဇင်းလောကမှာတက်တန်းကျင့်တဲ့အပြင်နိုင်ငံအကျိုးလဲထမ်းဆောင်ခဲ့သူဖြစ်ပါတယ်1983ခုမလမှာတော့လွတ်လပ်ရေးမော်ကုတ်ဝင်တတိယအဆင့်ကိုချီးမြှင့်ခြင်းခံခဲ့ရပါတယ်။ဆရာမကြီးဒေါက်ခင်မျိုးချစ်ဟာ1955ခုမေလ1ရက်နေ့မှာမွေးဖွားခဲ့ပြီး1996ခုဇန်နဝါရီလ2ရက်နေ့မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။လူသမားနေ့ကြာရောက်တဲ့မေလ1ရက်နေ့မွေးနေ့ရှင်ဒေါက်ခင်မျိုးချစ်ရဲ့မွေးနေ့မှာကဗျာဆရာမောင်စွန်းရီကဂုဏ်ပြုတဲ့အနေနဲ့အမေချစ်မွေးနေ့ကဗျာဆိုပြီးရေးသားခဲ့ပါတယ်။ဒီကပြကိုဦးအောင်စောကကြံလေရွပြရမှာတော့
နှွေတစ်ပါပကောမေတစ်မာလာအမေချစ်မွေးနေ့ကျုံချီကာကိုကလောင်ဓာရည်နဲ့မိတုတ်ကိုကင်ငါဖွားရော့ထင်ဖွားဒီနဲ့တိမ့်တိမ့်တုံအောင်ချောမောင်ခေါ်တဲ့ပွဲမှာလဲဂေါ်ရီလောမာလို့တရေပြန်တော့အတော်ဟာကလောကချဲခဲ့ရင်နှွဲခဲ့တဲ့အကြီးတော်ဘုံကျုံလေတဲ့မုံတိုင်းသန်းအကျွသန်းအထမှာလဲရမ်းမကွစုသူပါလို့မန်းအမရစီမှာသန်းတကမရီစုမကွာနှွဲတလူပစုစရာစုလူတကာတဲ့ကဲပီလိရဲခဲ့တဲ့တပိုင
်ကဗျာရဲ့အတူချုပ်နှစ်တရာကိုလေဦးအောင်စောဦးက
မေတ္တရမှာမွေးလာခဲ့တာဖြစ်တယ်မေလတ္တရဆိုတာကလည်းကဗလူသမားနေဖြစ်ခဲ့တဲ့ဆိုတဲ့အခါကျတော့အပိနိခန်နေဘက်ကနေဖိနိတ်တဲ့လူတန်းသားတွေကိုတော်လှန်တဲ့နေ့မှာမွေးလာခဲ့တဲ့အတွက်ဆံမိုင်းဒေါက်ခင်မျိုးချစ်ကအဲ့ဒီလိုဖိနိတ်တဲ့သူတွေကိုစန့်ကျင်တဲ့စိတ်ဓာတ်တွေများပါလာသလားသူ့ကိုမွေးတဲ့နေ့တဲ့ကိုကြီးကကဗမာတိတ်တိတ်တုံနဲ့နှင်းမြတ်တွေဖြစ်ခဲ့တယ်ဆိုတဲ့ဟာကိုထောက်ပြသွားတာဖြစ်ပါတယ်နောက်တစ်ခုကဒီ1938ပေါ့လေဘိုးအောင်ကျော်ကြာသွားတဲ့ခေတ်မှာလဲကိုရပလိတ်တရနေလက်ကင်တုံးနဲ့ရိုက်လို့လက်နဲ့မဲ့တဲ့ကျောင်းသားတယောက်ကြာသွားတဲ့အပွဲမှာဒေါက်ခင်မျိုးချစ်ကကျောင်းသူတယောက်အနေနဲ့တတိရှိတော်နဲ့ပါဝင်ခဲ့တယ်ဆိုတဲ့အကြောင်းကိုလည်းထောက်ပြထားတာဖြစ်ပါတယ်။နောက်တစ်ခုသန်းအကျွသန်းအထမှလည်းဆိုတာကတော့ဂျပန်တော်လှန်ရေးပြီးသွားပြီးတော့မှနေသူရင်ခစ်ပေါ်လေဗိုလ်ချုပ်အောင်ဆန်းနဲ့တခင်တန်းထွန်းတို့ညညွတ်ခဲ့တဲ့အတွက်သန်းနဲ့တန်းခစ်မှလုံးကလည်းမျိုးပေါ်နိုင်ငံရေးလှုပ်ရှားမှုတွေကဒေါက်ခင်မျိုးချစ်တက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်ဆိုတဲ့အကြောင်းကိုဖွဲ့ဆိုသွားတာပဲဖြစ်ပါတယ်။
Cause it only serves to make me more determined to achieve my fun.